ယူကရိန်းကအမေရိကန်လုပ် ADA CMS မစ္စိုင်းတုံး6ခုနဲ့ခရိုင်းမီးယားဒေသကိုတိုက်ခိုက်ခဲ့သလိုတခြားဒေသတွေမှာလည်းအဝေးဒိန်း drone အနည်းဆုံး60လောက်နဲ့တိုက်ခိုက်ခံခဲ့ရကြောင်းရုရှားတောင်ပိုင်းရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။အပြင်းထန်တိုက်ခိုက်မှုတွေကြောင့်နိုင်ငံတောင်ပိုင်းကရေနံချက်လုပ်ငန်းတစ်ခုရပ်ခဲ့ရတယ်လို့လည်းပြောပါတယ်။အမေရိကန်လုပ်မစ္စိုင်းတုံး6ခုကိုခရိုင်းမီးယားဒေသမှာရုရှားလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့သလို Krasnodar ဒေသမှာလည်း drone 58ခုနဲ့ဘဂရော့ဒေသမှာ၃ခုကိုပစ်ချခဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ခရက်စနိုဒေါ်ဒေသကစလာဗီယန်စ်အရက်မှာရှိတဲ့ရေနံကျက်စက်ရုံပေါ်ကို drone 6စင်းပြတ်ကျခဲ့ကြောင်းလဲဒေသခံအာနာပိုင်တွေကပြောပါတယ်။တိုက်ခိုက်မှုနောက်ပိုင်းလုပ်ငန်းတွေရပ်နားထားတယ်လို့ရုရှားသတင်းဌာန Interfax ကဖော်ပြခဲ့ပါတယ်။နေ့စဉ်ရေနံစီပီပါတသန်းလောက်နှုန်းနဲ့တစ်နှစ်ကိုရေနံမက်ထရစ်တန်လေးတန်းထုတ်လုပ်နေတဲ့ပုဂ္ဂလိကပိုင်စက်ရုံလုပ်ငန်းတွေရနာထားတဲ့ပတ်သက်လို့ရုရှားဆိုရကတော့လက်တလော့တစုံတရာပြောဆိုထားတာတော့မတွေ့ရသေးပါဘူးခင်ဗျာ